လသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခေါ်လုံနေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကပြောင်းရွှေ့နေရာချထားဖို့စီစဉ်နေတဲ့ပရှန်ချာကျွန်းကိုမနေ့တုန်းကဇန်နဝါရီလ24ရက်နေ့မှာတွားရောက်ချစ်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနကအရာရှိတွေနဲ့အတူမစ္စယန်ဟီလီရဟယင်နဲ့အဲဒီကျွန်းကိုတွားရောက်ခဲ့တာဖြစ်ပြီးတော့ဒုက္ခသည်တွေနေထိုင်ဖို့စီစဉ်နေတဲ့အဆောက်အဦတွေကိုတွားရောက်ချစ်ရှုဆစ်ဆဲခဲ့တာလို့AFP သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အိန္ဒိချင်းနိုင်ငံတွေဖြစ်ကြတဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာခီးစဉ်နဲ့မစ္စယန်ဟီလီတွားရောက်လည်ပတ်နေတာဖြစ်ပြီးသူ့ရဲ့ခီးစဉ်အဆုံးသတ်တဲ့ဒီကနေ့ဇန်နဝါရီလ25ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓာကာမှာသူ့ရဲ့သတင်းစာရှင်းလင်းပွဲကိုကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံကစံတော်ချိန်ညနေ 9:00 ခွဲဘင်္ဂလားဒေ့ရှ်မြို့တော်ဓာကာရဲ့စံတော်ချိန်ဆိုလို့ရှိရင်ညနေ 9:00 အဲဒီမှာဓာကာမြို့ကလာမရင်ဒီယန်ဟိုတယ်မှာသူ့ရဲ့တရင်းစာရှင်းလင်းပွဲကိုကျင်းပဖို့ရှိပါတယ်မစ္စယန်ဟီဒီဟာအခုသူ့ရဲ့နောက်ဆုံးခီးစဉ်ကတွေ့ရှိလာတဲ့ချက်လက်တွေကိုလာမဲ့မလာတွင်ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချိန်40မြောက်ညီလာခံမှာအစီရင်ခံတင်ပြဖို့ရှိပါတယ်